Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမောင်ကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သမ္မတရဲ့မူဝါဒကိုအမေရိကန်အစိုးရအိမ်ဘျူရိုကထုတ်ပြန်လိုက်ပါတယ်။ Republican သမ္မတလောက် Donald Trump ကပြန်ပဲ Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်။ထိုင်းနိုင်ငံမှာတော့အခြေခံဥပဒေဆန္ဒခံယူပွဲကျင်းပနေပြီးမဲဆန္ဒရှင်တန်းနဲ့ချီမဲပေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းနားဆင်ရမယ့်သတင်းတွေကတော့ပြည်သူပေါင်း 23,000 ကျော်ရေဘေးဒဏ်တင်ခဲ့ရတဲ့မြန်မာနိုင်ငံတဝှမ်းကရေလွှမ်းမိုးမှုတွေဖြစ်နေတဲ့တိုင်းနယ်ပြည်နယ်တွေထဲမှာဒီကနေ့ကတော့သမရကိုတိုင်းတွားရောက်ခဲ့တဲ့မကွေးတိုင်းဘက်ကရေဘေးအခြေအနေဘယ်လိုရှိပါသလဲ
လောစင်မှာတော့ရေကပြန်ပြီးတော့မှကျပြီလို့သိရတယ်ပြန်ကျနေတာပေါ့တဖြည်းဖြည်းနဲ့ကျတာပေါ့ချက်ချင်းကြီးလို့မကျသေးဘူးနော်အဲ့တော့ဆိုတော့ဖဲနေနေရတော့ဆန်တို့ငါတိတ်တာတို့ခေါင်းဆွဲကြောက်တို့အစင်ဆောင်
မကွေးတိုင်းဒေသကြီးရပါရှင်မကြခင်တင်ဆက်ပေးပါမယ်မြန်မာဒီမိုကရေစီရေကဆွေးနွေးခန်းမှာတော့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲရေရှည်ခန်းနဲ့ခရီးသွားလုပ်ငန်းမျိုးဖြစ်အောင်စ조사နေတယ်လို့ပြောဆိုလိုက်တဲ့ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းဌာနညွှန်ကြားရေးမှူးနဲ့တွေ့ဆုံမေးမြန်းခန်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်အတူထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုက်နဲ့မမိုးဖြူတို့ကပြောပြပေးပါမယ်ရှင
်ကဘာတလွန်အချမ်းဖက်သမားတွေကိုခြေမုံရဲ့အတွက်မောင်းသူမဲ့ဒုံးရင်တွေအသုံးပြုခြင်းဆန်ရအမေရိကန်သမ္မတဘရက်ကိုဘားမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တီးဖြတ်ပြီးအမေရိကန်ဆိုရာအင်ပီရောကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ ACLU ကမနေ့စနေနေ့ကပြောဆိုပါရယ်ထုတ်ဝေလိုက်တဲ့ဆန်မျက်နှာ18မျက်နှာပါမောင်းသူမဲ့ဒုံးရင်တွေအသုံးပြုခြင်းဆိုင်ရာသမရရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးရင်းဒုံးရင်တွေကြောင့်အရသာထိခိုက်သေးဆုံးမှုနေအောင်အကာအကွယ်ပေးထားတယ်လို့ဆိုပါရယ်အကျန်းဖက်ပြစ်မှတ်တစ်ခုကပြစ်ကွင်းအတွင်းသေးချာတလောက်ရှိနေပြီးအရက်သားတွေထိခိုက်တာသိမ်းဆုံးတာမရှိသေးဘူးဆိုမှသာဒီလိုလက်နက်မျိုးတွေကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့အသုံးပြုဖို့လက်ညွန်ချက်ကပြောထားပါတယ်။လက်ညွန်ချက်အရဘယ်အကျန်းဖက်သမားတွေကိုပြစ်မှတ်ထားပြီးတုတ်တင်မလဲဆိုတာကိုသတ်မှတ်တဲ့လုပ်ငန်းစဉ်မှာသမရအိမ်ပြူတော်နိုင်ငံတော်လုံခြုံရေးကောင်စီတာဝန်ရှိသူတွေကိုအရေးပါတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အပြည့်အစုံဖတ်ရတဲ့သတင်းထောက်တွေကပြောပါတယ်။ဒီမူဝါဒလမ်းညွှန်ချက်ကိုကွန်ဂရက်စ်လွှတ်တော်ကနေဆန့်စစ်တုတ်တဲ့အခြေအနေကလည်းကင်းလွတ်ခွင့်ပေးထားပါတယ်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒါမှမဟုတ်အမေရိကန်စစ်တပ်တို့ကပုံမှန်ဆောင်ရွက်နေတဲ့အကြမ်းဖက်သမားလူတန်းတရာရှိသူတွေကိုတုတ်တင်ဖို့ဒါမှမဟုတ်လည်းဖမ်းဆီးဖို့စစ်ဆင်ရေးအစီအစဉ်တွေကိုအမျိုးသားလုံခြုံရေးကောင်စီကပြန်လည်သုံးသပ်တာဖြစ်ပါတယ်ရှင်။
Republican Party ရဲ့သမ္မတလောင်း Donald Trump ကသူ့ရဲ့ပြိုင်ဘက် Democratic Party ရဲ့သမ္မတလောင်းနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်လိုက်ပါတယ်။အချမ်းမြေတထေးကြီး Donald Trump က New Hampshire မှာစနေနေ့ကလူမှုစီးပွားပွဲမှာသူမကစိတ်လုံးဝထိခိုက်နေသူတူဖြစ်တယ်၊စိတ်မမှန်သူတူဖြစ်တယ်လို့ပြောဆိုခဲ့တာပါ။2009ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တာဝန်ယူခြင်းကာလထဲမှာလုံခြုံမှုမရှိတဲ့ပုဂ္ဂလိကအီးမေးလ်ဆာဗာအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့အမျိုးသားလုံခြုံရေးဆိုင်ရာအီးမေးလ်တွေကိုသူမကင်တွေတာမှရုပ်ပြမှုနဲ့ပတ်သက်ပြီးမင်းမျက်နှာတွေကိုဖြေကြားတဲ့နေရာမှာအတိုချုံဖြေခဲ့တာကိုဒေါ်နယ်ထရမ့်ကပြည့်ရည်ပြုပြောဆိုခဲ့တာပါ Hillary Clinton ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအဖွဲ့ကတော့ Mr. Trump ဟာသူ့ရဲ့ဆိုးရတဲ့အားနည်းချက်တွေကိုကင်တွေဖြေရှင်းတဲ့နေရာမှာတစ်ဖက်သားကိုနစ်နင်သီးသီးပုဂ္ဂိုလ်ရေးတိုက်ခိုက်ပြောဆိုတာကအတော့ကိုဆိုးရပါတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ February လ Republican Party ရင်းသမ္မတလောင်းရွေးကောက်ပွဲမှာလဲ New Hampshire ပြည်နယ်မှာ Mr. Trump ကအပြတ်သက်အနိုင်ရခဲ့ပါတယ်။အဲဒီနောက်ပိုင်းပထမဆုံးအကြိမ်ဖြစ် New Hampshire ပြည်နယ်ကို Donald Trump ရောက်ရှိနေတာဖြစ်ပါတယ်။ဒါပေမဲ့လဲလာမယ့်လ November လသမ္မတရွေးကောက်ပွဲမတိုင်ခင်3လအလိုအရှိမြောက်ပိုင်းပြည်နယ်မှာပြီးခဲ့တဲ့သတင်းဘက်ကကောက်ယူထားတဲ့လူလူစစ်တမ်းမှာတော့ Clinton က Trump ထက်15ရာခိုင်နှုန်းအသာစီးရနေတာဖြစ်ပါတယ်
။အီရန်ဆိုရရဲ့အငင်းပွားပွဲနျူကလ িয়ার အစီအစဉ်ဆိုင်ရာထိတ်တန့်လျှို့ဝှက်အချက်လက်တွေကိုအမေရိကန်ပြည်ထောင်စုထံပေးအပ်ခဲ့တယ်လို့စီရင်ချက်ချမှတ်ခံထားတဲ့နျူကလ িয়ার သိပ္ပံပညာရှင်တအုပ်ကိုတည်တံစီရင်လိုက်ပါတယ်။ ရှာဟန်အမီရီကိုကွပ်မျက်လိုက်ပြီးဆိုတော့ကိုအီရန်နိုင်ငံပိုင် IRNA သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်အမေရိကန်ပြည်ထောင်စုနဲ့အဆက်အသွယ်ရှိသူကနေတဆင့်အမီရီဟာအရေးပါတဲ့သတင်းအချက်အလက်တွေကိုရန်သူကိုပေးခဲ့တယ်လို့တရားရေးဌာနပြောခွင့်ရဂိုလန်ဟူဆိန်မိုစနီအီဂျီဟီကပြောပါတယ်တရားရုံးတစ်ခုကနေအမီရီကိုတေးတန်းစီရင်ချက်ချမှတ်ခဲ့ပြီးပြစ်ဒဏ်ကိုလည်းအီရန်တရားရုံးချုပ်ကနေအတည်ပြုခဲ့တာလို့ပြောခွင့်ရအီဂျီဟီကပြောပါတယ်အီမီရီဟာ2009ခုနှစ်မှာဆော်ဒီအာရေဗျကိုထွက်ခွာခဲ့ပြီးနောက်နှစ်မှာအမေရိကန်ပြည်ထောင်စုမှာအခြေချခဲ့သူဖြစ်ပါတယ်အီမီရီကိုအီရန်ကနေထွက်ခွာဖို့နဲ့အီရန်ရဲ့နျူကလ িয়ার အစင်းဆိုင်ရာအချက်အလက်တွေပိတ်အပ်ဖို့အတွက်ဒေါ်လာ5,000,000လောက်ပေးခဲ့ရတယ်လို့အမေရိကန်အရာရှိတွေကပြောဆိုခဲ့တာဖြစ်ပါတယ်အီမီရီထံကနေအသုံးဝင်တဲ့အချက်အလက်တွေအမေရိကန်တို့ရရှိခဲ့တယ်လို့လည်းအမေရိကန်ရရှိတဲ့ဦးက2010ပြည်နှစ်တုန်းကပြောဆိုခဲ့ပါတယ်ရှင်
။ယူကရိန်းရှိမဲ့ဒေသမှာရှိတဲ့ရုရှားကြောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးဖွဲ့ခေါင်းဆောင်တယောက်ကိုစနေနေ့ကလောက်ကျန်တပ်ဖြတ်ဖို့ကြိုးစားမှုတွေမှာအဲ့ဒီခေါင်းဆောင်ပြင်းထန်ဒဏ်ရာရသွားတယ်လို့ယူကရိန်းနဲ့ရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်။စနေနေ့အစောပိုင်းကသဘုံခေါင်းဆောင်အိုင်ဂေါ်ပလော့နစ်စကီဟာလူဟန်စ်ပြည်သူ့ရီပပ်ဘလစ်လို့သူတို့ဖာသာနာမည်ပေးထားတဲ့ဒေသရဲ့မြို့တော်မှာကားနားမှာရှိနေတော့မှာဘုံတလုံးပောက်ကွဲခဲ့တာဖြစ်တယ်လို့ရုရှားလူလာသူခွဲထွေသမားရဲ့လူဟန်စ်သတင်းစင်တာကပြောဆိုပါတယ်တနင်္ဂနွေနေ့အစောပိုင်းထိတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုရတယ်လို့မရှိသေးပါဘူးတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာသဘုံကောင်းဆောင်ပလော့နစ်ကီကိုဆေးရုံတင်ထားပြီးအခုအခြေအနေတည်ငြိမ်မှုရနေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူကိုကိုးကားပြီးပျက်စီးသွားတဲ့ကားနဲ့အတူရုရှားမီဒီယာကသတင်းထုတ်လွှင့်ဖော်ပြခဲ့ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမှာမဲဆန္ဒရှင်တန့်နေချီပြီးမဲပေးကြပါတယ်။အခြေခံဥပဒေဆန္ဒခံယူပွဲမှာရွေးကောက်ပွဲတွေကျင်းပပေးနိုင်ဖို့လွမ်းပွင့်သွားတာဖြစ်တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောဆိုကြပေမဲ့ဝေဖန်သူတွေကတော့နောက်ထပ်ပေါ်လာမဲ့အစိုးရတဲမှာစစ်တပ်ရဲ့အခန်းကဏ္ဍကိုတရားဝင်ဖြစ်အောင်လှုပ်ဆောင်တာဆိုပြီးတော့ဝေဖန်နေကြပါတယ်။မျိုးကြီးတွေမှာနေထိုင်နေကြတဲ့ထိုင်းမဲဆန္ဒရှင်တွေကိုယ့်ရကိုယ့်ရာတွေကိုပြန်ပြီးတော့မဲပေးကြပါတယ်။နိုင်ငံတော်မှာမဲယုံပေါင်း9,000ကျော်ဖွင့်ထားပါတယ်။ထိုင်းမဲဆန္ဒရှင်တန်90ကျော်အနေနဲ့ဆန္ဒခံယူပွဲမှာမဲခွန်းတစ်ခုကိုအပြည့်ပေးကြရမှာဖြစ်ပါတယ်။ဖွဲ့စည်းပုံမူကြမ်းကိုလက်ခံမခံဆိုရတဲ့ခန့်အပ်ထားသူ250ပါအထက်လွှတ်တော်နဲ့ရွေးချယ်ခံရသူ900ပါအောက်လွှတ်တော်ပူးရဲရွေးချယ်ရေးအဖွဲ့ကနေဝင်ကြီးချုပ်တစ်တူကိုရွေးချယ်ခန့်အပ်ခွင့်ပြုမလားဆိုတာကိုပါမဲပေးရတာဖြစ်ပါတယ်။ပူရွေးဘွဲကနေခေါင်းဆောင်တဲ့ကိုရွေးချယ်မယ်ဆိုတာကတော့နောက်ဖွဲ့စည်းလာမဲ့အစိုးရမှရွေးကောက်ခံမဟုတ်သူတူဝင်ကြီးချုပ်ဖြစ်လာဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ဝေဖန်သူတွေကပြောဆိုနေကြပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရင်ဆေးရောင်းဝယ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရားသူကြီးတွေမြို့တော်ဝန်တွေဥပဒေပြုမှတ်တွေနဲ့တက်မတော်ရရှိ150ကျော်ရဲ့နာမည်ရှင်းကိုသမ္မတကထုတ်ပြန်ကြေညာလိုက်ပါတယ်။သမ္မတရော်ဒရီဂိုဒူတာတီကအဲ့ဒီမြေရှင်းမှာပါတဲ့လူအလုံးကိုတနက်ကန်ဆောင်ခွင့်ရုပ်သိမ်းလိုက်ပြီးနောက်ပြန်တင်းလာနေမှာကိုရိုင်းလာရောက်စုံစမ်းစစ်ဆေးခံကြဖို့အမိန့်ပေးလိုက်ပါတယ်။ဒီနေ့တင်းငွေနေမှာတနိုင်ငံလုံးကိုပြောတဲ့မိန်ကွန်းမှာသမရကအဲ့ဒီအမည်ရှင်းပါပုဂ္ဂိုလ်တချို့ရဲ့အိမ်တွေမှာလုံခြုံရေးတာဝန်ချထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတက်ဆိုင်ရာတိုင်ရင်တပ်ဖွဲ့တွေကိုပြန်ဖို့အမိန့်ပေးခဲ့ပါတယ်။သူတာဝန်ဆယူခဲ့တဲ့ဂျွန်လကုံပိုင်းကစပြီးမစ္စတာဒူတာတီရဲ့မူရစေးနှိမ်နှင်းမှုကာလထဲမှာယာနဲ့ချီတဲ့မူရစေးခေါင်းဆောင်အဖြစ်တန်တရာရှိသူတွေတည်ဆုံးခဲ့တယ်လို့ထောင်နဲ့ချီဖန်ခံရပြီးရာထောင်ချီတဲ့ပတ်သက်ဆက်နွယ်သူတွေလည်းအာနာပိုင်နဲ့လက်ထဲကိုကိုကိုလာရောက်အနှံခဲ့ကြပါတယ်။လက်ရှိသမရဒူတာတီဟာဖိလစ်ပိုင်နိုင်ငံဒုတိယကြီးဆုံးမြို့တော်ဒါဗောင်းမှာမြို့တော်ဝင်လုပ်ခဲ့ခြင်းကမူရစေးနှိမ်နှင်းရေးမူဝါဒတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်ခဲ့သူဖြစ်လူသိများပါတယ်။တကယ်လို့အခုထုတ်ပြန်တဲ့ရှင်းလင်းကပုံကိုယ်တစုံတယောက်ဟာမူရစေးဝါနဲ့မပတ်သက်တဲ့အပြစ်မဲ့သူတယောက်ဖြစ်မယ်ဆိုရင်အဲ့ဒီမှားယွင်းမှုတွေသူအပြစ်ဝတာဝန်ယူတယ်လို့လေသမရဒူတာတီကပြောဆိုခဲ့ပါတယ်ရှင်။
2016ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်တွေကိုဘရာဇီးနိုင်ငံရီယိုဒီဂျနေးရိုမှာဒုတိယနေ့ဆက်လက်ကျင်းပနေပါတယ်။ ဒီကနေ့ထိတော့ဩစတြေးလျကရွှေတိရစိတ်နှစ်ခုကျေးတိရစိတ်တစ်ခုရပြီးဆုရစိတ်သုံးခုနဲ့ဥဆောင်နေပါတယ်ဟန်ဂေရီကရွှေတိရစိတ်နှစ်ဆုရရှိထားပြီးအမေရိကန်ပြည်ထောင်စုကတော့ရွှေတိရစိတ်တစ်ခုငွေတိရစိတ်လေးခုနဲ့တတိယနေရာကလိုက်နေပါတယ်တောင်ကိုရီးယားဂျပန်အာဂျင်တီးနာဘယ်လ်ဂျီယံရုရှားထိုင်းနဲ့ဗီယက်နမ်တို့လည်းရွှေတိရစိတ်တစ်ခုစီအသီးသီးဆုခုရရှိထားပါတယ်ဒီကနေ့ဒုတိယနေ့မှာတော့အိုလံပစ်ဆုတိရစိတ်အများဆုံးဆုခုရရှိထားသူမိုက်ကယ်ဖဲလ်ဟာမီတာ100လက်စင်ကအလွတ်တန်းရေကူးပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။2012ခုနှစ်တုန်းကပြင်သစ်တို့ရွှေတိရစိတ်ဆုတ်ခုခဲ့ပြီးနောက်မှာတော့ဒီဒီချိန်မှာတော့အမေရိကန်တို့ရွှေတိရစိတ်ရဖို့မျှော်လင့်နေကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့အမေရိကန်တနက်ပြည့်အားကစားသမားအသက်19နှစ်အရွယ်ဂျီနီထရက်ရှာကအမျိုးသမီး၄တနက်ပြည့်ပြိုင်ပွဲမှာ2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ရဲ့ပထမဆုံးသောရွှေတိရစိတ်ကိုဆုတ်ခုခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံတလှွမ်းကရေလွှမ်းမှုမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးတွေနဲ့ဒီပြည်နယ်တချို့မှာမိုးများပြီးတော့ရေကြီးလို့ပြည်သူတွေတိမ့်ချီပြီးတော့ရေဘေးတင့်နေရတဲ့အခြေအနေဟာလက်ရှိမှာတော့မကွေးတိုင်းဘက်မှာရေကျသွားပြီး AR တိုင်းဘက်ကမြို့နယ်တချို့မှာတော့ရေတက်နေတာကရပ်သွားပြီလို့သိရပါတယ်။မကွေးတိုင်းဘက်မှာတော့ရေဘေးတင့်ပြည်သူတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ဒီကနေ့သွားရောက်ကြည့်ရှုအားပေးပြီးတော့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးခဲ့ပါတယ်။ရေဘေးဒုက္ခသည်တွေလိုအပ်နေတဲ့အခြေအနေတွေရေလွှမ်းမိုးမှုရဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကိုရိုင်းရေဘေးတင့်မကွေးတိုင်းဒေသကြီးကိုသွားရောက်ပြီးရေဘေးတင့်ပြည်သူတွေကိုအားပေးတယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထီက VOA ကိုပြောပါတယ
်။ဟုတ်တယ်ဒီဘေးတဲ့ဒီလိုလေးစီအဲမကွေးတိုင်းကွင်းပြည်တို့သကုတို့အဘက်တွေသွားတာဟောဒါပေမဲ့ဟိုသူကမိုးရွာနေတော့လေသူလည်းဒါနဲ့ရဟင်းနဲ့အချိန်မသိသေးဘူးဟော
နိုင်ငံတော်သမ္မတကိုယ်တိုင်သွားရောက်ကြည့်ရှုတဲ့မကွေးတိုင်းဒေသကြီးကရေလွှမ်းမိုးမှုအခြေအနေရေဘေးသင့်ပြည်သူတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းဒေသကြီးဦးစည်းမှုယုံကညွှန်ကြားရမှုဦးမြင့်ဆိုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့ဒီပေါ့ AJ ပေါ့33,940လို့ဒေတာစုပေါ့က35,540လူဦးရေက34,436အဲ့တော့အဲ့ဒီဖက်တွေကရေဝင်နှမြုပ်တာပေါ့အဲ့တော့မြို့နယ်14မြို့နယ်ကရှင်းရပေါ့319မြို့နယ်ပါရေဝင်နှမြုပ်တဲ့ရှိပါလောလောဆယ်မှာတော့ရေကပြန်ပြီးတော့မှကျပြီလို့သိရတယ်ပြန်ကျနေတာပေါ့တဖြည်းဖြည်းနဲ့ကျတာပေါ့ဆက်ချင်းကြီးလို့မကျသေးဘူးနော်အဲ့တော့အစိုးရဖက်နေနေရတော့ဆန်တို့ငါတိတ်တာတို့ခေါင်းဆွဲကြောက်တို့တင်ဆောင်လို့ရမယ်ဥစ္စာက3,090ဘူးလောက်ကိုထောက်ပံ့ပေးထားပြီးဖြစ်ပါတယ်စကားပေါင်း43ခုခန့်တာတယ
်ရေလွှမ်းမိုးခံလိုက်ရတဲ့ဒေတာတွေကရေဘေးသင့်ပြည်သူတွေအတွက်အိုးအိမ်တွေပြန်လည်ထူထောင်တည်ဆောက်ရေးနဲ့ပျက်စီးဆုံးရှုံးခဲ့ရတဲ့လေယာဉ်မြေတွေနဲ့မြို့စဘာတွေအတွက်လည်းရေရှည်အတွက် UDP အဓိကလှုပ်ဆောင်ပေးနေပါတယ်လို့မကွေးတိုင်းဒေတာကြီးဦးစည်းမှုယုံညွှန်ကြားရေးမှူးကပြောပါတယ
်ပြည်တော်ရတော့သူတို့ရေကြပြီးရင်တော့ဆက်ပြီးတော့မှဆက်ဆံရကဏ္ဍလိုက်တွေဆက်ပြီးလုပ်သွားမှာပေါ့ဥမာဒီလိုရေတန်ရှင်းကြီးဆောက်ဆိုလို့ရှိရင်လည်းဆက်ဆံရဖွဲ့စည်းတွေတမ်းမာရေးဖွဲ့စည်းတွေနဲ့ရေတန်ရှင်းဖို့တို့ကိုယောဂမဖြစ်ဖို့တို့ဒါကြီးဆက်ပြီးမှလှုပ်သွားမှာပညာရေးကဏ္ဍမှာလည်းကျောင်းတွေပြန်ဖွင့်မြင်နိုင်မှုတွေကိုဆက်ပြီးလှုပ်သွားမှာပေါ့လေယာဉ်တွေတက်ကြတယ်ပဲလေမြေတွေပြန်ပြီးမှဟိုဆက်ဖို့ပြုဖို့ပြန်ပြီးလုပ်ရတော့မှာ
ရေလွှမ်းမိုးမှုဒဏ်ကိုဆွဆွဝဝကြုံနေရတဲ့ AR တိုင်းဒေသကြီးတွေကတနုပြူဘက်မှာတော့တိုးနေတဲ့မြေကြီးကတန့်သွားပြီလို့ဆိုပေမဲ့လုံးဝရေကျသွားတဲ့အခြေအနေတော့မဟုတ်ဘူးလို့တနုပြူဒေသခံကိုအောင်ချင်းစင်ကပြောပါတယ်အဲ
ကျွန်တော်တို့သိရတော့ဒီ AR တိုင်းထဲမှာညောင်တိုးတနုပြူလောလောဆယ်တော့တော်တော်လေးဆိုးနေတာရှိတယ်ဟင်္ဒရာလည်းရှိတယ်ဟင်္ဒရာမှာလည်းအင်ဂျီ1000လောက်ကြီးရှိတယ်လို့ပြောတယ်။အဲလက်ရှိကျွန်တော်တို့ဒနုပြူအနေနဲ့ထားတော့ဒီမနစ်ကလည်းပူကြီးတယ်။အဲပူကြီးတာကဒါရေတက်ရဲ့ရှိသေးတယ်။အခုလက်ရှိပြည့်ရရေကတွန်းဝင်းလာတော့ရှိသေးတယ်။အခုလက်ရှိ AR ရဲ့အခြေအနေကအထက်ဘက်မှာကျိုးတယ်လို့တော့ကြားတယ်။ရေကဒီမှာဒနုပြူမှာတန့်သွားတယ
်။ရေဘေးတင်ပြည်သူတွေဟာရေဘေးအနေနဲ့လွတ်ရကုန်းမြင့်မိုင်းတွေနဲ့ယာယီရေဘေးကူညီကယ်ဆယ်ရေးစခန်းတွေမှာလက်တလောခိုးလုံနေကြရပါတယ်။ဒါပေမဲ့ရေရှည်မှာတော့တကူရေတန်ရှင်ရေတန့်စင်ခန့်နဲ့တောက်သုံးရေပြဿနာတွေကြုံလာရနိုင်တဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုကိုဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ရေဘေးသင့်ပြည်သူတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရှေ့ဆောင်ပြည်သူ့ဘဝတိုးတက်မြင့်မားရေးအဖွဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ကိုအောင်ကျင်းစင်ကပြောပါတယ
်ကျွန်တော်တို့ဒီမှာမနေ့ကညနေအစီအစဉ်ကအင်ဂျီပေါင်းတနုပြူမှာ1998လုံလူဦးရေပေါင်းက6,887ဒီနေ့မှာတော့တထောင်ကျော်ထက်တိုးပါတယ်လူကြီးလေဘုံကြီးကျောင်းတွေနဲ့ဓမ္မယုံတွေပါပဲများတယ်ဗျလူပြေပြန်နေပြီးတော့ထောက်ပံ့မှုကတော့ဒီစံနဲ့ ငါတက်တာဘူးအဲ့လိုဥို့နှစ်ပြည်နှုံးလောက်ရထားပါတယ်လောလောဆယ်စားတဲ့ယုံလေးပါပဲသူတို့ကလည်းအလုပ်တွေလည်းထွက်မလုပ်နိုင်ဘူးသူအရှိပကန်ကွင်းနေမှာဆိုရင်တော့စပါးတွေအရင်ပြည့်စည်နိုင်တာရှိတယ်ရှိရင်တော့သူတို့အတွက်ပြန်လဲထူထောင်ရရတဲ့မျိုးစပါးတို့ညင်းညွတ်နေမှုတို့လိုတာပေါ့အရင်ကြီးတို့လိုအပ်သွားမှာပေါ့န
ော်အေရဝတီတိုင်းငတိုင်းချောင်းကငဝေမြည်ရည်နဲ့ဇလုံးဘက်မှာတော့အေရဝတီမြည်ရည်အချင်းတွေကစွန့်ရင်မအထက်ကိုရောက်နေပြီးမကွေးပခုတ်ကူညောင်ဦးမင်းဘူးအောင်လံပြင်းနဲ့၆ဖက်မှာတော့အေရဝတီမြည်ရည်ကစွန့်ရင်မအောင်ပြန်ကြနေပြီးဆိုတာကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေပြီးတော့ထုတ်ပြန်ပါပါတယ်
မနက်ငယ်တော့မှနှစ်စဉ်ဆိုသလိုရေဘေးဒဏ်တင့်တဲ့အချိန်တွေကြုံရတဲ့အတိုင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေသေးပါလူပေါင်းသိန်းနဲ့ကြီးပြီးရင်ဆိုင်ခံစားနေရတဲ့ရေဘေးဒုက္ခတွေကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ဖို့ဘာရီများလိုအပ်နေပါသလဲအခုလာမယ့်အင်္ဂါနေ့ည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။လာမယ့်အင်္ဂါညတရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။တနင်္ဂနွေနေ့ညချမ်းရဲ့ VOA အတန်လွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်။မြမနိုင်ငံမှာခရီးသွားလုပ်ငန်းတိုးတက်အောင်စူးစမ်းနေတဲ့တစ်ချိန်တည်းမှာပဲတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲရေရှည်ခန်းနဲ့ခရီးသွားလုပ်ငန်းမျိုးဖြစ်အောင်စူးစမ်းနေတယ်လို့ဟိုတယ်နဲ့ခရီးသွားလုပ်ငန်းဌာနညွှန်ကြားရေးမှူးဦးအောင်မြင့်ကပြောဆိုလိုက်ပါတယ်။ခရီးသွားလုပ်ငန်းတိုးတက်ရေးအတွက်ဆောင်ရွက်ဖို့လိုအပ်တာတွေစိန်ခေါ်မှုတွေကိုတော့ကိုသားညွန်ဦးကညွှန်ကြားရေးမှူးဦးအောင်မြင့်ကိုတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ကြရအောင်ပါရှင
်။အငယ်ဦးမြင့်အခု view ကမင်းမြမဲ့ကိစ္စတွေကိုလက်ခံပြကြပြီးကျေးဇူးအများကြီးတင်ပါတယ်ဗျ
။
ကျွန်တော်ရင်လုံးမိချင်တာကအငယ်တို့ခုနကဒီမက်ခေါင်ပြောင်းဝိုင်းဒေတာပေါ့နော်နိုင်ငံ၅နိုင်ငံကဒီခီးသွားလုပ်ငန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အဲ့တော့ဒီဆွေးနွေးပွဲအခြေအနေလေးအချင်းချုပ်လေးပေါ့ရင်လုံးရှင်းပြပြပါလား။
ဒါကိုစူနီဝဲကတော့2016ဂျွန်လ16 19မှာတိုင်းနိုင်ငံဘန်ကောက်မှာလုပ်ခဲ့တာပေါ့နော်အဓိကတော့ CLMBT ပေါ့နော်ကမ်ဘောဒီးယားလာအိုဗီယက်နမ်မြန်မာနောက်ထိုင်းလန်ပေါ့ဒီ၅နိုင်ငံမှာဒီ၅နိုင်ငံအတွင်းမှာအဓိကတူရီဇင်ပေါ့တူရီဇင်နဲ့ပတ်သက်ပြီးတော့ဖွံ့ဖြိုးတိုးတက်ဖို့အတွက်လူကြီးတွေပေါ့ဝန်ကြီးတွေအပါအဝင်အားလုံးစီဝေးလုပ်တဲ့သဘောပေါ့အဓိကတော့သူကပုံသွေးပါမယ်နောက်ဒီငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေပါမယ်အဲ့တော့ကဒီ tourism ပေါ့အဲ့ဒါပါတယ်ဘုရုနိုင်ငံကလည်းဝန်ကြီးတွေသွားခဲ့ပါတယ်ဟဲ့လားခုနဟိုစီမံဘဏ္ဍာဆိုဝန်ကြီးဦးကျော်ဝင်ပါပါတယ်နောက်တော့ကစက်မှုကဝန်ကြီးဦးခင်မောင်ကျော်ပါပါတယ်နောက်ဘုရုဟိုတယ်ကြီးဝန်ကြီးဘက်ကဦးအောင်မောင်ပါပါတယ
်ဟုတ်ကဲ့
နောက်တော့ကဒီဝန်ကြီးတွေအပါအဝင်ပေါ့နော်ပြည်ထောင်ဌာနဆိုင်ရာအကြီးအကဲတွေရောနောက်တော့ကဒီပုဂ္ဂလိကလုပ်ငန်းရှင်အားလုံး50လောက်တော်ပြီးတက်ခဲ့ပါတယ်ဒီဘွေးဒီဖိုရမ်တော်ပြီးတက်ခဲ့ပါတယ်
ကျွန်တော်ထူးခြားမေးချင်တာကအခုဒီ၅နိုင်ငံမှာကျွန်တော်ပြန်ကြည့်မှဆိုရင်ဒီတူရီဇမ်တော်တော်လေးတိုးတက်နေတဲ့နိုင်ငံမျိုးတွေပါတယ်မှာထိုင်းတို့ပါလို့ပေါ့နော
်
တစ်ဖက်မှာမမျှတာတဲ့ချို့ဒီတူရီဇမ်အားနည်းတဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့ဒီ၅နိုင်ငံကြားမှာမမျှတာမှုတော့ရှိနေတယ်ဒီချင်းနဲ့ပတ်သက်လို့ပြောပါမယ်ဆွေးနွေးပြတယ
်အဓိကတော့ဒါပါပဲဒီ၅နိုင်ငံမဲခေါင်မြေဝဒေသတွေမှာရှိတဲ့အားလုံးနိုင်ငံအိန္ဒိယချင်းနိုင်ငံတွေပြည်နယ်တွေကြောင်းသူကဒီ၅နိုင်ငံတွေမှာ one destination ပေါ့နော်တခုတည်းပြောင်းပြီးတော့အားလုံးကြိုးစားပြီးလုပ်တဲ့သဘောပါပဲညှိတဲ့သဘောပါပဲတိတ်ပြီးတော့ဟိုအားနည်းနေလူတွေသူဆွဲတင်ပါပဲပေါ့နော်တိတ်အရှိရောက်နေအားလုံးညှိနှိုင်းပြီးတော့လုပ်မဲ့သဘောပါပဲဥပမာဆိုရင်ထိုင်းနယ်ကတို့မြန်မာနိုင်ငံနဲ့ဆိုနည်းနည်းချင်းထိစပ်နေတယ်အဓိကဒီဆွေးနွေးတဲ့အထက်မှာ border ပေါ့နော် border ကနေပြီးတော့ဟိုတခြားဝင်ထွက်ခွင့်ရပြီးတော့ free ပေါ့နော် free border အဲ့ဒါရဖို့အတွက်လည်းဆွေးနွေးတာရပါတာပေါ့နော်ဒီလိုပဲခုနဒီလေးပြောဆိုညှိနှိုင်းပြီးတော့ဆွဲခေါ်တဲ့သဘောပါပဲအားလုံ
းဟုတ်ကဲ့ခုနကကျွန်တော်ငယ်ရဆွေးနွေးတဲ့အထက်မှာဒီ၅နိုင်ငံမှာ single visa ပေါ့နော် visa တစ်ခုယူတော့နေနိုင်ငံ၅နိုင်ငံသွားလို့ရမယ့်အခြေအနေပေါ့အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ကြီးရှိလဲ
ဖြစ်နိုင်ကြီးတော့များပါတယ်ဒီအခုလက်ရှိဒီအစည်းအဝေးမှာဒါလေးကိုဆွေးနွေးကြတာပေါ့နော်ဆွေးနွေးပြီးတော့ဒီကအောက်ကမ်းလေးတွေသူတို့ဒီကအကြံပေးချက်လေးတွေဝေဖန်ချက်လေးတွေဒါသူတို့တောင်းပါတယ်တောင်းပြီးတော့2019မှာသူကကမ်ဘောဒီးယားမှာပြန်လုပ်မှာအဲ့ကြလို့ရှိရင်တော့အကောင့်တွေပုံမဲ့သဘောရှိပါတယ
်
ဒီကတော့ချက်ချင်းတော့အကောင့်တွေမပေါ်သေးဘူးပေါ့နော်ဒီမှာတော့အကုန်လုံးကညှိနှိုင်းပြီးဆွေးနွေးကြတာပေါ့ဒီ visa 1 ဗီဇာတစ်ခုတည်းနဲ့ကိုပဲဟုတ်လားငါးနိုင်ငံမှာလွတ်လပ်လာသွားလာနိုင်လို့အတွက်ဒါကြီးလည်းပါပါတယ
်အခုဒီစီအစည်းအဝေးနဲ့ပတ်သက်လို့ရောမြန်မာနိုင်ငံအတွက်မြန်မာနိုင်ငံခီးသွွားလုပ်ငန်းဟိုတယ်နဲ့ခီးသွွားလုပ်ငန်းအတွက်တစုံတရာဟိုရလက်ကောင်းပေါ့နော်ရတာအများကြီးရှိပါလား
ဟိုအများကြီးရှိပါတယ်အများကြီးရှိပါတယ်အခုမှပြောရင်ဒီငါးနိုင်ငံမှာလူကြီးတွေပေါ့ဝန်ကြီးတွေအားလုံးပါတဲ့အစည်းအဝေးမှာသူ့ဘက်ကဆွေးနွေးကိုယ့်ဘက်ကဆွေးနွေးတင်ပြကြတာဒီနဲ့အားလုံးညှိနှိုင်းပြီးပေါင်းဆက်ပြီးလုပ်အောင်ပေါ့အဓိကဒီယူရီယာဟိုတိုင်းပေါ့နော်တိုင်းနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့2005ခုနှစ်လောက်တည်းကစာရေးချုပ်ထားခဲ့တဲ့အတိမတ်ပြုထားတဲ့ agreement တစ်ခုရှိတယ်။အဲ့ဒါလေးကိုပြန်အကောင့်တွေပုံဖို့အတွက်ဒါလေးပြန်ပြီးတော့ဆွေးနွေးပြစ်ခဲ့တယ်ပေါ့နော်
။
ဆိုတော့ဟိုနိုင်ငံမှာအပြန်အလှန်ဆွေးနွေးဖို့အမြင့်ညှင်းပြလဲဖို့ဆွေးနွေးပွဲတွေကိုအပြန်အလှန်ကျင်းပပြီးဖို့နောက်တကဒီအိရှာနဲ့ပတ်သက်ပြီးတော့ဟလာလူသားချင်းမျိုးပုံမျိုးတိုးတက်ရေးလုပ်ငန်းတွေလုပ်ဖို့ဘော်ရာတွေမှာခုနလိုပဲလွတ်လွတ်လပ်လပ်နဲ့အပြန်အလှန်လွတ်လွတ်လပ်သွားနိုင်ဖို့ဒါလေးတွေထည့်ပြီးတော့ဆွေးနွေးခဲ့တဲ့အကျိုးကျေးဇူးတွေရှိပါတယ်
ဟုတ်ကဲ့အပြန်လန်ခုနပူပေါင်းဆောင်ရေးပြင်အပြန်လန်အကူအညီပေးကိစ္စတွေရောပါ
တယ်ဒါတွေလည်းပါပါတယ်ခုနပြောတဲ့အိရှာနဲ့ပတ်သက်လို့အပြန်လန်အကူအညီပေးပေါ့နော်ဒါတွေကိုခုကကျွန်တော်တို့ဒီနိုင်ငံတူရစင်ကတားဖွင့်ပြလာတယ်ဖွင့်ပြလာတဲ့အတူပဲတစ်ဖက်မှာကျွန်တော်တို့ကအိရှာတကယ်ကျွမ်းကျင်တဲ့အိရှာတွေလိုလာလိုလာလူရင်းမြစ်ဖွင့်ပြတိုးတက်မှုတွေအများကြီးလိုလာတဲ့ခါမျိုးဒါကိုကိုယ့်နိုင်ငံကကြိုးစားနေလို့ပဲသူတို့ဘက်ကလည်းအကူအညီပေါ့ international ကအဲ့လိုပေးဖို့တွေလည်းရှိပါတယ်ဒါကြီးလည်းပြောဆိုပြီးတော့ဆွေးနွေးခဲ့တာတွေရှိပါတယ်
ဟုတ်ကဲ့ဦးမြင့်အမြင်ကိုကျွန်တော်မေးချင်ပါတယ်အခုဒီနိုင်ငံ၅နိုင်ငံလုံးမှာသူဒီအားကောင်းတဲ့ဟိုတခီးသွားလုပ်ငန်းအားကောင်းတဲ့နိုင်ငံထိုင်းတို့ဘာလို့ရှိတာပါနော်ဗမာနိုင်ငံကဘယ်လောက်ထိရှင်နိုင်မယ်ဗမာနိုင်ငံအနေအထားဘယ်လိုများရှိပါလဲ
ကျွန်တော်ထင်တာတော့ဟိုတိတ်မကြခင်မှာပေါ့မကြခင်နှစ်မှမှကျွန်တော်ညီသွားမယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ရဲ့နိုင်ငံရဲ့သဘာဝအရင်းမြစ်ကဒီ resource တွေကရှိပြီးသားပါငွေတွေကရှိပြီးသားနောက်ပြီးတော့ artificial မဟုတ်တကယ်ကျွန်တော်တို့ကအစ်စ်မှန်ကြည့်ပြီးသားတောင်ကနေမြောက်ထိအကုန်လုံးကတကယ်စိတ်ဝင်စားစရာကောင်းတဲ့နေရာတွေရှိပြီးသားပဲကျွန်တော်တို့ကဟိုအခြေအနေတစ်ခုကိုပြောင်းပလဲရမှာပေါ့အခုကျွန်တော်တို့က reform ပေါ့နော်အကုန်လုံးတဲ့အခါမှာကျွန်တော်တို့ကလည်း reform လုပ်တယ်နောက်ပြီးတော့ဖြည့်ရှော့မှုလည်းရှိတဲ့အခါမှာဒီ international ဒီ organization အကုန်လုံးကအသိမှတ်ပြုပါတယ်ဒီရောက်ဧည့်သည်ကအများကြီးဝင်လာတာလေအဲ့တော့2012နောက်ပိုင်းစပြီးတော့တပြေးဝင်လာတော့တန်းနဲ့ချီချီဝင်လာတာပေါ့နော်မိနစ်က figure ရဆိုကျွန်တော်တို့က5000နီးပါးလောက်40000 60000လောက်ပြစ်လာပြီဆိုတော့အဲမိမာပါမိမာပါကျွန်တော်တို့ကတဘာဝအရင်းမြစ်လည်းရှိပြီးသားလူတွေကလည်းစိတ်ဆန္ဒရှိပြီးသားအကုန်လုံးပေါ့နော်အဲ့အတွက်စူးစားပြီးတော့လိုက်ရင်မိမာပါ
ပဝင်းငင်နိုင်ငံတွေမှာတော့ချို့ကဒီဝန်ဆောင်မှုလုပ်ငန်းတွေပေါ့နော်ဟိုတယ်ခီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတို့တို့အဓိကထားပြီးတော့လုပ်ကြတာရှိတယ်မြန်မာနိုင်ငံအောင်ပြန်အောင်အားဆိုင်ပြီးလုပ်ဖို့စဉ်းစားပါလေ
ကျွန်တော်တို့ကလည်းဒီဝန်ဆောင်မှုလုပ်ငန်းနဲ့ဒီတူရစင်ပေါ့နော်အခုကျွန်တော်တို့နိုင်ငံမှာဒီ7 priority sector ပေါ့နော်ခုနှစ်ခုရှိတယ် priority sector ခုဒီခုနှစ်ခုမှာကျွန်တော်တို့တူရစင်မှာပါပါတယ်တူရစင်ကိုကျွန်တော်တို့ကလည်း highlight လုပ်ပြီးတော့ဒီဟာလည်းနောက်တစ်ခုပြောရင်ပေါ့ညီလေးကဒါတကယ်တော့တူရစင်ကရတဲ့ပုံကအစိုးရကြီးပဲရတာမဟုတ်ပါဘူးသူက national income ပေါ့နော်သူနဲ့ဒီဆက်ဆက်နေတဲ့ဌာနတွေရောဒေသတွေရောလုပ်ငန်းတွေအကုန်လုံးစီးဆင်းပြီးတော့သွားဆိုလိုတော့တနေငါလုံးအတွက်ကိုအကျိုးရှိတဲ့လုပ်ငန်းပဲပေါ့နော်အဲ့ဒီအတွက်ကြောင့်သူကဟိုတကယ်တမ်းကောင်းတဲ့ဒီလုပ်ငန်းတစ်ခုပါတူရစင်မှာအားလုံးဒီဟိုတယ်ကြီးတွေအစဟိုတယ်ကြီးတွေရောဒီကားတွေရောနောက်ဒီတိုးကုန်ပြီးတော့နောက်ဆုံးမှာဒီအမှတ်တရရောင်းစရာအစအကုန်လုံးဖြန့်ဆင်းပြီးတော့အကုန်လုံးအကျိုးရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်ကောင်းပါလိမ့်မယ်ဟုတ်ကဲ့
က
ြောက်ဦးစားပြီးလုပ်တင်ပါ
ကျွန်တော်နောက်တစ်ခုမေးချင်တာ eco tourism ပေါ့ခင်ဗျားကဘူးမြပြောသွားတဲ့ theme ဒီဆွေးနွေးကြတဲ့ themaဘဝနိုင်ငံအာသာချက်ကနေရာအနေထားရင်းမြစ်နေထားတဲ့နေရာရင်းမြစ်ကောင်းတယ်ဆိုရှိတယ်ဒါပေမဲ့ဒီ eco tourism သဘောပေါက်ညို့ကထိမ့်သိမ့်နိုင်တဲ့ခီးသွွားလုပ်ငန်းဖြစ်ဖို့ဆိုရင်မြန်မာနိုင်ငံဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
ကျွန်တော်တို့ကဒီဟာလေးတစ်ချက်ပေါ့နော်ဒီခီးသွွားလုပ်ငန်းမြင့်တင်လာတဲ့မြန်မာလာတဲ့အတူပေါ့ကျွန်တော်တို့ကဒီ eco tourism တို့ဘာလို့နောက်ဒီ sustainable ပေါ့နော်ရေကြီးတည်တံ့ခံရဖို့အတွက်လည်းကျွန်တော်တို့ကပြင်ဆင်ရတာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီဟိုစပေါ့နီပေါ့နိုင်ငံအခြေစိုက်တဲ့ဒီဟိုပေါ့ EC mod ဆိုတဲ့အဖွဲ့နဲ့အဲ့ဖွဲ့နဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့ကျွန်တော်စီမှာ၅ချိန်လောက်ကျွန်တော်ကတေချာ service ဆင်းပြီးတော့ဒီကာကွယ်ရမယ်နေရာလေးပေါ့ကျွန်တော်အားလုံး20တခုရှိပါတယ်ဒီတကယ်တဘာဝပတ်ဝန်းကျင်နဲ့ထိန်းသိမ်းရမယ်ဟိုတဘာပေါ့အဲ့ဒါလေး20နဲ့တခုရှိပါဒါလေးကိုကျွန်တော်တို့ကအပိုင်းလိုက်ကန္တာလိုက
်ဒါမြန်မာနိုင်ငံတင်းပါပဲ
မြန်မာနိုင်ငံတင်းပါပါခင်ဗျာဟိုချက်သင်းတို့ဘေးမဲ့တော်တို့လို့ဒီလိုစသဖြင့်ပေါ့နော်ဒီတော့ဒီဟိုအင်းလေးကန်တို့လို့ဟုတ်လားအဲ့လိုမျိုးတွေပေါ့တကယ်တင်းသိရမယ်ဒီလိုဒေတာကြီးတွေပေါ့ eco tourism နဲ့ပတ်သက်ပြီးတော့တကယ်လည်းအရေးပါတဲ့နေရာတွေအဲ့ဒါကိုကျွန်တော်တင်းသိဖို့အတွက်ကို၅ချိန်ရှိပါပြီအဖွဲ့ရင်းကကျွန်းစင်းပြောလीစနစ်တကျနဲ့ နောက်ဒါဟိုစာတမ်းတစ်ခုလေးထွက်လာပါပြီဒါတွေကကျွန်တော်တို့ကဟိုပေါ့ခုနပြောသလိုပေါ့ရည်စည်တည်တဲ့ခံနေဖို့နဲ့တဘာဝဘဝဝင်ကိုထိမ့်သိမ့်ဖို့တွေလုပ်နေတဲ့လုပ်ငန်းတွေပါဒါဆက်ဆက်ပြီးတော့လုပ်ကိုလုပ်အောင်လုပ်ငန်းတွေပါ
အခုကဒီမဲခေါမြဝန်းဒီငါးနိုင်ငံနဲ့ညှိပြီးဆောင်နေတဲ့ခါကျတော့ဒီ eco tourism နဲ့ပတ်သက်လို့ရောအင်္ဂလိပ်မြန်မာနိုင်ငံနဲ့အနေနဲ့ဒီပေါင်းကျင်တဲ့နေနဲ့ဘယ်လိုများညှိနှိုင်းထားတာရှိပါလဲဒီစည်းဝေးထဲမှာ
အခုဆိုကျွန်တော်တို့ဒီနေ့ပဲကျွန်တော်တို့စီကအတွင်းဝင်သွားပါပြီလာအိုစ်မှာလုပ်မယ်အဓိကအဲ့ဒါ eco tourism နဲ့ပတ်သက်တဲ့စည်းဝေးပါပဲကျွန်တော်တို့၃ရက်ကြာလုပ်မယ်လीအဲ့ဒီမှာကျွန်တော်အသေးစိတ်လေးတိကျ highlight ပေါ့လုပ်ပြီးတော့လုပ်ဖို့ရှိပါတယ်ကျွန်တော်တို့ဘက်ကတော့ဟိုပြင်ဆင်ထားပါတယ်ဟိုကာကွယ်သိမ်းတဲ့နေရာတွေစောင့်ရှောက်သိမ်းတဲ့နေရာတွေအကုန်လုံးကိုလीစနေကြရလို့လုပ်တာပြီးသားပ
ါဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ကောဘယ်လိုမျှော်လင့်လဲပေါင်းချင်းနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းကဘယ်လောက်ထိကိုယ့်အတွက်အကျိုးမြတ်ရှိမလဲဒီခီးသွွားလုပ်ငန်းပေါ့
ဟောအတိုက်အသင့်အဲ့လိုအတန်းဟောပေါ့နော်အကျိုးမရှိတာတော့မဟုတ်ပါဘူးရှိမှာပါဒီလေဘာကြောင့်လဲဆိုတော့ဒီတူရီဇင်ကဝန်ကြီးဌာနတခုတည်းလည်းလုပ်လို့မရပါဘူးဝန်ကြီးဌာနတခုတည်းလည်းကောင်းလို့လည်းမရပါဘူးသူနဲ့ဆက်ဆက်တဲ့ဟဲ့လားဒီဌာန even ဒီနိုင်ငံထဲမှာတော့မှာပဲဟလာကစတန်တို့ immigration တို့ဟလာယဉ်ကျေးမှုအစသဖြင့်ပေါ့နော်အကုန်လုံးနဲ့ဆက်ဆက်ပြီးတော့မှသူတို့လည်းပေါင်းစည်းပြီးလုပ်အောင်မှာဒီပြင်မှာသူတို့ public ကကြီးသွားလုပ်ငန်းရှင်တွေအဲ့ဒီအားရင်တွေကိုယူပြီးလုပ်အောင်မှာသူနေတော့မယ်ဒီမြန်မာနိုင်ငံတခုတည်းလုပ်လို့မရအောင်ခုနလို border နဲ့ပါလာမယ် international နဲ့ပါလာတဲ့ခါမှာကိုယ့်ရဲ့ဆက်ဆက်တဲ့နိုင်ငံတွေနဲ့အားလုံးပူးပေါင်းပြီးလုပ်တာပို့ပြီးတော့တည်အောင်လို့ကိုထင်ပါတယ်
အင်္ဂလိပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းအနေနဲ့ကခုနပုဂ္ဂလိကပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ခါမှာသူတို့ရဲ့လုပ်ပိုင်ခွင့်ကိုဘယ်လောက်ထိအတိုင်းအတာခွင့်ပေးထားတယ်ဘယ်လောက်ထိဆက်ဆက်ဆောင်မှုရှိပါလဲ
။ဒီအားလည်းဒီလိုပါ။အခုကျွန်တော်တို့ဒီပုဂ္ဂလိကကဏ္ဍပေါ့နော်။ဒီကဏ္ဍတွေလုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့အသင်းတစ်ခုဖွဲ့ထားပါတယ်။အဲ့ဒါမြန်မာ Tourism Federation ဆိုတာလေ။မြန်မာနိုင်ငံခီးသွွားလုပ်ငန်းဖွဲ့ချုပ်ဆိုတာကျွန်တော်တို့ကတရားဝင်ဖွဲ့ပေးထားရှိပါတယ်။အဲ့ဒီ MDF ရဲ့အောက်ပါကျွန်တော်အသင်းဆက်တဲ့အသင်းရှိပါတယ်။အသင်းဆက်တဲ့အသင်းဆိုရလေဒီတူရီဇင်နဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပဲဖြစ်ပါတယ်ဥပမာဟိုတယ်လုပ်ငန်းရှင်များအသင်း၊ကီးသွားလုပ်ငန်းရှင်များအသင်းစားသောက်ဆိုင်လုပ်ငန်းကရှင်များအသင်းအဲလန်းညွန်အသင်းစသဖြင့်ဒါမျိုးတွေဆက်တစ်ခုလောက်ရှိပါတယ်အဲ့ဒါတွေနဲ့အားလုံးပေါင်းစပ်ပြီးကျွန်တော်ကဇောင်းရိုက်တာဖြစ်ပါတယ်ကျွန်တော်တို့ကြီးပဲလေအဆုံးဖြတ်ပါအောင်သူတို့အားရင်းနဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်မြန်မာနိုင်ငံကလည်းအခုကတစုံတရာနိုင်ငံကြီးကပွင့်လင်းလာတယ
်
နောက်ပြီးတော့ကီးသွားလုပ်ငန်းလည်းပြန်ကောင်းထောင်လာပြီဆိုတော့ဘလောက်ထိမှန်ထားလဲနှစ်အတိုင်းတာပြီမြန်မာနိုင်ငံခီးသွွားလုပ်ငန်းကပေါင်းကျင်နိုင်ငံအထူးဖြစ်ထိုင်းလိုနိုင်ငံမျိုးနဲ့ရှင်လာဖို့အတွက်ဘလောက်ထိဘာတွေလိုအပ်ချက်ရှိလဲအခက်အခဲတွေရောဘာရှိပါလဲ
ဒီအခက်အခဲရေလို့တော့မဟုတ်ပါဘူးသူလည်းသူ့နိုင်ငံနဲ့သူကသူတိုးတက်သူတို့ကတော့စောတယ်ပေါ့နော်စောတယ်ပေါ့ကိုတို့ကတော့နောက်ကျပြီးတော့နောက်ကလိုက်ရတဲ့အခြေအနေရှိတော့အချိန်တိုင်းတာတခုတင်မှာတော့ထိုက်တင်တဲ့အောင်မြင်မှုရကြသွားမှာပါရသွားမှာပါခုနကအစိုးရပြောထားတယ်ပေါ့တဘာဝအရင်မြင့်တယ်ကွာရှိပြီးသားစူးစမ်းကြည့်စိတ်ကလည်းရှိတယ်အောင်လဲအောင်မြင်စိတ်ရှိတဲ့ခါမှာအလုံးကလည်းဒီဟာကိုတဆိုင်မှမနဲ့ဝိုင်းလုံးနဲ့သဘောရှိတော့အောင်မြင်မှာပါအဲ့တော့သူတို့လိုပဲကိုယ်လည်းတစ်ချိန်မှာတအားအောင်မြင်သွားတဲ့ဟလာနိုင်ငံဖြစ်သွားမှာပါအခုတော့မှ2017မတိုင်ခင်မှာကိုတို့ဒီ arrival က9,000-10,000လောက်ဖြစ်နေတဲ့အခြေအနေပြီးတော့တဖြည်းဖြည်းနဲ့အခုမိနစ်က3တန်းကျော်လောက်ဟလာဟို4တန်းကျော်ပေါ့4တန်းမှ6 8လောက်ဖြစ်လာပြီဆိုတော့နောက်ကိုယ်တို့ master plan မှာလည်းဒီ2020မှာ9,000-8,000လောက်ဒီဖြစ်သွားလို့ရှိပါတယ
်။တစုံတရာအခက်အခဲနဲ့ပတ်သက်လို့ဘာများတွက်ဆထားလဲ။ဥပမာဆိုဆက်သွယ်ရေးပဲဖြစ်ဖြစ်ပါဖြစ်ဘလို့အခက်အခဲရှိတိုင်
းဒါလေးတွေကတော့နည်းကျင်းတော့ရှိနိုင်လိမ့်မယ်။သို့တော်လည်းဒါကတော့ဟိုကိုတယောက်တည်းကိစ္စလည်းမဟုတ်ဘူးလေ။ခုတနေကလုံးနဲ့ကိစ္စဆိုတော့ကိုတို့ဝိုင်းဝန်းပူးပေါင်းပြီးတော့ညီတိုင်းပြည့်ပြည့်စည်ရမယ်သဘောလည်းရှိပါတယ်။နောက်ကိုတို့လည်းဒီပြီးသွားလုပ်ငန်းဟိုလာဝင်ထွက်မှုလွယ်ကူချောမှုရေးကော်မတီပဲဖွဲ့ထားတာရှိတယ်လေအဲ့ဒါကတော့ဒီ channel ဆက်ဆက်ဌာနညွှန်ချုပ်တွေပါဝင်ပေါ့ဘုရုဇေယဝန်ကြီးဌာနဝန်ကြီးကဥက္ကဋ္ဌနဲ့ဆိုတော့လိုအပ်တဲ့ဟာလေးတွေညီတိုင်းပေါင်းစပ်ပြီးတော့ပြပါတယ်အဲ့လိုပဲစီစဉ်ရမှာပေါ့
ဟုတ်ကဲ့
ဥပမာကြည့်ပြည့်စုံတော့မရှိဘူး
ဟုတ်ကဲ့ဥပမာကျေးဇူးအများကြီးတင်ပါ
တယ်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပ
ါဒါကတော့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဌာနညွှန်ကြားရေးမှူးဦးအောင်မြင့်ကိုကိုသားညုံကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်စကားတွေကိုဝေမျှပေးကြပါမယ်။စန္ဒာဆိုတဲ့သောရရှင်ကအခုလိုမျိုးရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက် Facebook ပေါ်ကလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့အတွက်ပို့ပြီးတော့အဆင်ပြေကောင်းမွန်ကြိုက်ပါတယ်တဲ့ဟုတ်ပါတယ်ဒီသောရရှင်စန္ဒာပြောသလိုပဲကျမတို့ရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်အစားမျက်နှာဖြစ်တဲ့ Facebook ပေါ်မှာဒီရေဒီယိုမှာထုတ်လွှင့်နေတဲ့ချိန်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကျမတို့ရုံမြင့်တန်ကြားအစီအစဉ်တွေကိုတော့အဲ့လိုမျိုးတစ်နေ့တစ်ခါဒီကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တိုင်းမှာ Facebook စာမျက်နှာပေါ်မှာထုတ်လွှင့်ပေးနေတာလားအနေငယ်ရှိပါပြီ။ဒီ Radio အစီအစဉ်တစ်နေ့ကို3ချိန်ထုတ်လွှင့်တဲ့ Radio အစီအစဉ်ကိုတော့ကျမတို့ဒီလိုမျိုး Facebook စာမျက်နှာပေါ်မှာစမ်းသပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောရရှင်တွေအားပေးနားထောင်ပြီးတော့ဝေဖန်အကြံပြုပါလို့ပြောချင်ပါတယ်ရှင်။အရှင်ကောဝိတဆိုတဲ့သောရရှင်ကတော့ဥချော်အစီအစဉ်တွေကိုအားပေးလျက်ပါတခုတော့ပြောချင်ပါသေးပြည်ရင်းရေးကိုသုံးသက်တဲ့အခါမှာပြည်ရင်းကနိုင်ငံရေးသုံးသက်သူတွေပညာရှင်တွေဆိုရင်ပိုမကောင်းနိုင်ဘူးလားပိုပြီးတော့မနည်းဆန်နိုင်ဘူးလားတဲ့ကျေးဇူးပါဦးချော်ဆိုပြီးတော့အရှင်ကောဝိဒအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုမေးလာပါတယ်ရှင်စိုးမိုးအောင်ဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေတဲ့အမကန်ပြိသက်တယောက်ပါဆိုပြီးတော့ VOA Facebook စာမျက်နှာပေါ်မှာကျမတို့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်ရေးလာပါတယ
်မှန်ကန်တိကျမြန်ဆန်တဲ့ VOA ရဲ့ဘဲမလိုက်သတင်းတင်ဆက်မှုတွေကြောင့်အမြဲတမ်းနားထောင်ဖတ်ရှုနေရတဲ့မီဒီယာတစ်ခုပါရှေ့ဆက်ပြီး VOA ရဲ့ကောင်းသတင်းတွေကိုမြင်တွေ့လိုပါတယ်အမြဲတမ်းအားပေးနေတဲ့အမာခံပရိသတ်တယောက်ပ
ါကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ရေးတုံ့ပြန်လာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာနံပါတ်9ချိတ်တဲ့သတင်းလေးနဲ့ဖြောပြခြင်းပါတယ်ရှင်။ 21 Pilots အဖွဲ့တည်ဆူထားတဲ့ Right ဆိုတဲ့သတင်းဖြစ်ပါတယ်။ဒီသတင်းက 21 Pilots အဖွဲ့ရဲ့အစထုတ်ထမြောက်ဒေးတပြား Blurry Face ဆိုတဲ့ဒေးတပြားတွေကသတင်းမှာ2015မေလမှာ YouTube ကနေပြီးတော့တကဘာလုံးကိုဖြန့်ချီတာဖြစ်ပြီးတော့ Billboard Rock Airplay စီးရင် Billboard Hot Rock စီးရင်တွေမှာနံပါတ်1ချိတ်တဲ့သတင်းဖြစ်ပါတယ်။Billboard Hot 100စီးရင်နဲ့ဝင်လာတော့သတင်းပတ်16ပတ်ရှိပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကတော့အမြင့်ဆုံးနေရာဖြစ်တဲ့နံပါတ်6ဒီတစ်ပတ်မှာတော့နံပါတ်9ချိတ်ပါတယ်။ 21 Pilots အဖွဲ့ကတယောက်ဖြစ်တဲ့ Joseph ကသူ့ရဲ့ဘဝကိုဘယ်လိုလွယ်လွယ်ကူကူဖျက်သန်းခြင်းနဲ့ဆိုတာကိုရေးထားပြီးတော့ဒါမဲ့လည်းအဲ့ဒီဘဝမျိုးမရနိုင်တော့ဘူးဆိုတာကိုသတင်းထဲမှာဆက်ဆိုထားပါတယ်။ပြီးခဲ့တဲ့လဇူလိုင်လကအထိဆိုရင်တော့သူတို့သတင်းဗီဒီယိုကို YouTube မှာကြည့်ရှုမှုပေါင်းတန်းတရာကျော်သွားပြီဖြစ်ပါတယ်။ကဲ21 pilots အဖွဲ့ရဲ့ rise ဆိုတဲ့တခြင်းကိုနားထောင်ကြည့်အောင်ပါရှင် I just wanna stay in the sun where I find I know it's hard sometimes pieces of peace in the sun's peace of mind I know it's hard sometimes yeah I think about the end just way too much but it's fun to fantasize on my enemies who wouldn't wish who I wasTaking my time on my ride. Oh, 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 I'm born.
have a list of people that we would take. A bullet for them, a bullet for you, a bullet for everybody in this room. But there don't seem to see many bullets coming through. See many bullets coming through. Metaphorically, I'm the man. But literally, I don't know what I do. I'd live for you, and that's hard to do. Even harder to say when you know it's not true. Even harder to write when you know that tonight, that when people back home will start talking to you, but then you ignore them still. All these questions, they're falling like, who would you live for? Who would you die for? And would you ever? Taking my time on my ride. Oh, 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 I'm falling. So I'm taking my time on my ride. Taking my time on my ride.
I've been thinking too much. I've been thinking too much. I've been thinking too much. I've been thinking too much.
Help me.
I've been thinking too much.
I've been thinking too much.
I've been thinking too much.
Help me.
I've been thinking too much.
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 ပြည်ဝမ်ပိုင်တော့အဖွဲ့အစည်းဆိုထားတဲ့ right ဆိုတဲ့တင်ကုန်နားဆင်ခဲ့ကြရတာပါမြမတေးချစ်ပရိသတ်တွေနဲ့ဒီတေးတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့ကျမတို့ viewer ကထုတ်လွှင့်ပေးခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီ Facebook အစမျက်နှာပေါ်မှာကျမတို့ဖော်ပြခဲ့တာမှာအဲ့သတင်းနဲ့ပတ်သက်လို့သောရရှင်တွေသူတို့ကိုယ်ပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုပြောပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးရေးအတွက်ဘဏ်လုပ်ငန်းကိုအားပြုပြီးတော့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့စောင့်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့သတင်းပတ်တွင်မှပဲပြောဆိုသွားတာပါ။အာရှဖွံ့ဖြိုးရေးဘဏ် ADB အနေနဲ့ပြည်တွင်းဘဏ်နဲ့အကျိုးတူပူးပေါင်းဆောင်ရွက်တော့မှာဖြစ်လို့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအတွက်အခွင့်အရေးတွေပေါ်လာမှာဖြစ်တယ်လို့ ADB ဘဏ်ကပြောဆိုသွားတာပါ။ဒီသတင်းကိုကျမတို့ရဲ့ VOA ရန်ကုန်ရုံးခွဲကသတင်းတောင်မတ်တင်ကြီးလင်းကတင်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်နေတယ်မှာတော့ကိုဆိုးလေးကကိုကြီးဖြိုးရီကူပါအောင်နဲ့
ကိုကြီးဖြိုးရီစေဆိုးရလက်ထက်ကမှကုံစင်းလုံးတက်တယ်ဆိုပေမဲ့စားလို့ရသေးတယ်ရှာလို့ဖွေလို့ရသေးတယ်စေဆိုးရကိုမကြိုက်လို့ပြည်သူချစ်တဲ့ NLD ကိုမဲပေးခဲ့တဲ့ပြည်သူတွေပါအခုတော့ငတ်ရမလို့ဖြစ်နေပြီစံတပြည1500ကစွန်ရက်တစည်း400ဘဲဥတလုံးကို150ကြက်စားဖို့မပြောနဲ့ငပိရည်နဲ့ကစွန်ရွက်တော့မစားနိုင်တဲ့ဘဝရောက်နေပြီကိုကြီးဖြိုးရည်ကူညီပါဦ
းကုံစင်းနှုံးနေကြီးမြင့်လုံးလို့ပြည်သူတွေအတွက်အခက်အခဲများစွာဖြစ်ရပါတယ်ဆိုပြီးဒီသောရရှင်ကိုဆိုးလေးရန်ကုန်တိုင်းဝန်ကြီးချုပ်ကိုတိုင်တဲပြီးရေးလာတာပါလင်းအောင်ဆိုတဲ့သောရရှင်ကတော့
တိုင်းပြည်တိုးတက်ဖို့နိုင်ငံသားတဦးချင်းစီရဲ့စိတ်ဓာတ်စီကံအရေးချင်းကအဓိကဆိုတာလက်ခံတဲ့သူများလာတဲ့နေ့မြန်မာပြည်တိုးတက်လာမှာပါ
သောရရှင်လင်းနောင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။သောရရှင်ရွှေရွှေအေးက
လောဘကြီးဟုတ်စီးပွားရေးစနစ်က SME တွေအောင်မြင်ဖို့အရန်ခတ်ပါတယ
်။ SME ဆိုတော့ဒီမှာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအင်္ဂလိပ်လိုအတူကခေါ်တာပါနော်။ဒီအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကမြန်မာနိုင်ငံကလောဘကြီးအုပ်စီးပွားရေးစနစ်ကြောင့်ခက်ခဲရပါတယ်ဆိုပြီးတော့ရေးလာပါတယ်။သောရရှင်ညီညီမောင်ကလည်းဘန်အတိုးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြောလာပါတယ်။
ပန်တိုးလဲ shop ပေးဖို့လဲပြောပြပါအောင်အ ਨੇ စုံ9နှစ်လောက်မှပြန်ဆက်တဲ့အစီအစဉ်လေးလုပ်ပေးပါ9နှစ်ပြည့်ပြီးမှပထမနှစ်ငွေဘလောက်ပြန်ဆက်ရမလဲဒုတိယနှစ်တတိယနှစ်စရုပ်ထနှစ်ပင်စမနှစ်ဆိုပြီးငွေကိုပြခိုင်းတဲ့စနစ်လေးလုပ်ပေးပါဘာကြောင့်လဲဆိုတော့လုပ်ငန်းတစ်ခုဟာအ ਨੇ စုံ3နှစ်လောက်လုပ်မှလဲပတ်တာပါလို့အကြံပြုလိုက်ရပါတယ
်လုပ်ငန်းသေးတွေလုပ်ငန်းအလတ်တွေအောင်မြင်ဖို့ဆိုရင်ပန်တိုးလဲ shop မှရပါမယ်လို့သောရရှင်ညီညီမောင်ကဆိုလာတဲ့အချိန်မှာသောရရှင်ဂုံဆွေဝင်းကတော့လူသုံးကုန်ဈေးနှုန်းတွေညင်အောင်လို့လုပ်ပါဆိုပြီးအကြံပြုလာပါတယ်
။လူသုံးကုန်ဈေးနှုန်းဟာခိုင်မာတိကျတဲ့ဈေးနှုန်းဖြစ်ဖို့လိုအပ်ပါတယ်။ဒါဟာပြည်သူအများရဲ့မျှော်လင့်ချက်ပါပဲ။ဒါကိုကျွမ်းကျင်ပညာရှင်တွေနဲ့လည်းညှိနှိုင်းရပါမယ်။ငွေကြေးဖောင်းပွားအောင်ပြုလုပ်သူတွေကိုလည်းထိရောက်စွာအရေးယူဖို့လွှတ်တော်မှာတင်ပြပေးသင့်ပါတယ်
။ဘန်တိုးကိစ္စလူသုံးကုန်ဈေးနှုန်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ပေးလာကြသလိုမောင်မောင်ဆိုတဲ့သောရရှင်ကတော့ဒီမြန်မာနိုင်ငံကအစည်းအဝေးအစနစ်ကိုအတော်စိတ်ပြတ်နေပုံရပါတယ်
တော်ပါသေးတယ်အလက်စားငွေစားဆိုတော့ပြောနိုင်ပါသေးတယ်ပြည်သူတွေရဲ့ခွင့်အားဆိုင်ကိုတော့ဖျက်ခိုင်းထားတယ်ဘလို့များရုံရမှာလဲဗျာ
မျိုးမျိုးဆိုတဲ့သောရရှင်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်
ဆရာကြီးမြင်မြန်လုပ်ပါကျွန်တော်တို့အလို့မရှိတော့တာနှစ်လရှိပြီ
ဒါကတော့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဘဏ်လုပ်ငန်းနဲ့အားပြုပြီးအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့တဲ့တပတ်အတွင်းမှာပြောသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်တယောက်ရဲ့ရင်ဖွင့်စာတစ်စောင်ကိုဆက်ပြီးတော့ပြောပြပေးစင်ပါတယ်။ MPT မှာတုံးဆွဲတဲ့သူတွေထံ message ပေးဖို့ပြီးတော့ဘီယိုဖြတ်တော့ကောက်ခံနေတာရက်ပေးပါဆိုပြီးတော့ဘီယိုရတစ်စင်မြစ်တာရက်ခံလာတဲ့သူကတော့ရန်ကုန်ကြောက်တရားကသောရရှင်ကိုတင်ဝင်းဖြစ်ပါတယ်
။ MPT ကနေတုံးဆွဲသူတွေထံ message ပေးဖို့ပြီးဘေးစောင်းကိုကျပ်ငွေ160လောက်ဖြတ်တော့ကောက်ခံနေတာကိုရက်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်5000လောက်အလကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ဒါကတော့ကြောက်တရားကကိုတင်ဝင်း MPT ကို viewer တဆင့်တောင်းဆိုလာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတပတ်ဒီမှရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်เนาะကျွန်တော်တို့ viewer မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေတာလာတဲ့သောရရှင်တွေကိုအချိန်ပေးကြပါတယ်။ချစ်စနီးအတွက်မွေးနေ့လက်ဆောင်ဆိုပြီးတော့ဒီဇူလိုင်လ1ရက်နေ့တည်းကတောင်းလာတဲ့စာလေးစာတို့လေးတချောင်းနဲ့ရေးထားလို့ကျွန်မကြော်သွားတာစိတ်မရှိပါနဲ့။ဘဒူတောင်းတယ်လို့မပါလာပေမဲ့လဲတိန်းလိုင်ဆိုတဲ့အီးမေးလ်ကနေတောင်းတာဖြစ်လို့ကိုသိန်းလိုင်ချစ်စနီးအတွက်ဝင်းနေမြစ်တာဒီလက်ဆောင်တောင်းတယ်ထင်ပါရဲ့နော်တလားတော့နောက်ကျနေပါပြီဒီသောရရှင်ကဝိုင်းဝိုင်းရဲ့မင်းချစ်ချောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတဲ့မြန်မာနိုင်ငံကစာရေးပြီးတော့တောင်းဆိုတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ ARD တိုင်းတာပေါင်းမျိုးနဲ့စောင်မုံရွာကဖြစ်ဖြစ်ဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တီယာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်မြစ်တာဒီလက်ဆောင်တခြင်းတစ်ပုဒ်ထုတ်လွှင့်ပေးပါတဲ့ဒီတော့ဒီတပတ်ကနသောရရှင်တင်းလိုက်အီးမေးလ်ကနေပြီးတော့တောင်းဆိုလာတဲ့ချစ်စနီးအတွက်မွေးနေ့လက်ဆောင်ဖြစ်တဲ့ Wine Wine တည်ဆိုထားတဲ့မင်းချစ်ချောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒီတောင်းတဲ့သောရရှင်တွေရောတဲချစ် VOE သောရရှင်အားလုံးရောဒီတခြင်းလေးကိုနှိမ့်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
Motheze nikheze apien song ne pujin bubze namwa chi chitia ze le ma pyaung le nai ma bare chitchi su kin ne phwa lan ne nin me phwa ri ma na chin mo le o me twe nga go khin ne shao ba le ma pu ba ne chi Yes, so you let me see and I don't want to let me see Burn and the team, yeah, yeah, not you, oh I'm so mean down now, yes, I'm doing a lot of why I take a shit Yes, so you let me see down now, cause I feel me tired So much empty, be so much
empty. Why was this so tired? Men sit down so that the chin lay.နားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေတွေနေညာပိုင်းနဲ့တင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဒီ ਈ ကိုလည်းစာရေးကြပါအောင်နော်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ဘာမစုံနေကြောင်းသာရင်ဆိုင်ချင်လာတဲ့ဘဝရဲ့တည်းပဲရှိပြီ။ရင်ဆိုရင်လည်းမင်းချစ်ချောင်းမှခံစားသည်။မေတ္တာရဲ့ဖိမ်ဝဲခြင်းနဲ့ဟော။တကယ်ကိုကျေးဇူးပါ။ငါသက်ဆုံးတဲ့ချိန်ချီးပေးစမ်းမယ်ချီး။
မရေးသန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။27ရာစုပင်လုံညီလာခံအတွက်ဒေါ်အောင်ဆန်းစုကြည်ဘလို့မူမျိုးနဲ့စုပ်ကင်ထားတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကရရဲ့ပိုင်းအချင်းပြည်နယ် KIO ထိန်းချုပ်နယ်မြေမိုင်ကြာရံမှာလက်နက်ကင်တိုင်းသားအဖွဲ့တွေညီလာခံမလုပ်ခင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်ဟာအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ထိုးမထားတဲ့ညီညွတ်တော်တိုင်သားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့နေပြည်တော်မှာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာတိုင်သားလက်နက်ကင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဖြစ်ကြတဲ့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပါလ SSPP SSA ရှမ်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စီထင်ခုရဲစတဲ့ပုံကူတွေတက်ရောက်ကြပါတယ်အစည်းအဝေးမှာဘာတွေအပြန်လှန်ဆွေးနွေးကြတယ်မသိရပေမဲ့အခုရက်ပိုင်းတွင်ရှမ်းတန်တော်ဆင့်သတင်းဌာနရဲ့ဖော်ပြချက်မှာတော့အဲ့ဒီဆွေးနွေးပွဲမစခင်ဒုံဆန်းစုကြည်ပြောဆိုခဲ့တဲ့အဖွင့်စကားကိုဖတ်ရှုကြရပါတယ်ဒီအဖွင့်အမှားစကားထဲမှာ27ရာစုပင်လုံငင်းငယ်ညီလာခံနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားတွေအရင်သမရဦးသိန်းစင်အစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ NCA စာချုပ်ဆိုင်ရာကိစ္စတွေပါဝင်ခဲ့ပါတယ်လက်ရှိဒေါန်ဆန်းစုကြည်ကန်ဆွဲထားတဲ့ညီညာရေးမူဝါဒဟာအရင်အစိုးရလက်ထက်ကချမှတ်ထားတာတွေနဲ့အတူတူပဲလားကွဲပြားမှုတွေရှိနေသလားအဲ့ဒီမူဝါဒအောက်မှာ27ရာစုပင်လုံညီလာခံအောင်မြင်နိုင်ခြေဘယ်လောက်ရှိသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပထမအဆုံးအရေးကြီးတဲ့အချက်က27ရာစုပင်လုံညီလာခံဆိုတဲ့နာမည်အပေါ်သဘောထားဖွင့်ဆိုချက်ပါဒေါ်ဆန်းစုကြည်က27ရာစုပင်လုံညီလာခံကျင်းပမယ်လို့ပြောလိုက်တဲ့အခါတချို့တိုင်းသားကောင်းဆောင်တွေကအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တောင်တန်းနေတိုင်းရင်းသားတွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါအချက်တွေကိုအခြေခံမယ်လို့ထင်သူထင်ကြပါတယ်။တချို့တိုင်းရင်းသားကောင်းဆောင်တွေကတော့ပင်လုံညီလာခံလို့ဆိုလိုက်တာနဲ့ပင်လုံစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင်းဆိုတာကိုလည်းအတိအမှတ်ပြရမယ်ဆိုပြီးပြောသူကပြောကြပါတယ်။ဒေါ်ဆန်းစုကြည်ကတော့လက်နက်ကင်တိုင်းရင်းသားကောင်းဆောင်တွေကိုပင်လုံ agreement ပေါ်မှာအခြေမခံဘူး။ပင်လုံစိတ်တဲ့အပေါ်မှာပဲအခြေခံမယ်ဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။သူပြောဆိုချက်အရပင်လုံသဘောတူညီချက်ဟာရေပုံရသဘောဆန်တဲ့စာချုပ်ထဲမှာအဓိကအဖြစ်ကချင်တိုင်းရင်းသားတွေနဲ့ပတ်သက်တာအဓိကဖော်ပြထားပြီးရှမ်းချင်းနဲ့ဗမာကိစ္စတွေနည်းနည်းပါတယ်လို့ဆိုပါတယ်။ကြံတိုင်းရင်းသားတွေဖြစ်တဲ့မွန်လဲမပါကရားလဲမပါရခိုင်နဲ့အခြားတိုင်းရင်းသားတွေကိစ္စလဲမပါဘူးလို့ဆိုပါတယ်။ဒါကြောင့်ချင်းမြောက်နဲ့ပင်လုံသဘောတူညီချက်အစားပူပေါင်းခြင်းပူပေါင်းဆက်ဆံရေးလက္ခဏာဆောင်တဲ့ပင်လုံစိတ်သက်ဆိုတာကိုပဲအခြေခံမယ်လို့ရှင်းပြခဲ့ပါတယ်
။နောက်ကိစ္စတစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့အခေါ်ဝေါ်ဆိုင်ရာကိစ္စပါ။ဒေါန်ဆန်းစုကြည်ကခေတ်သစ်မြမသမိုင်းမှာအုပ်ချုပ်သူအာဏာပိုင်တွေလက်မခံအန္တရာယ်ပြုနေတဲ့ကြားကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖက်ဒရယ်ဆိုတဲ့အသုံးနှုန်းကိုအစောဆုံးတုံ့နှုံးခဲ့တဲ့အဖွဲ့စည်းဖြစ်တဲ့အကြောင်းကမ္ဘာပေါ်မှာဖက်ဒရယ်နဲ့ပတ်သက်ပြီးအတိပ္ပယ်ဖွင့်ဆိုချက်အမျိုးမျိုးရှိနေပြီးဒီနေ့ချိန်ထိအတိပ္ပယ်ဖွင့်ဆိုနေကြဆဲဖြစ်တဲ့အကြောင်းလက်ရှိနိုင်ငံတကာမှာကျင့်သုံးနေကြတဲ့အမေရိကန်ပြည်ထောင်စုဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေမှာလည်းဖက်ဒရယ်စနစ်ကိုကျင့်သုံးကြပုံချင်းမတူတဲ့အကြောင်းသူနီသူဟန်နဲ့သူအောင်မြင်နေကြတဲ့အကြောင်းသူနားလည်ပြီးအများသူငါကိုပြောပြတဲ့ဖက်ဒရယ်ဆိုတာကတော့ခွဲထွက်ချင်စရာအကြောင်းမရှိတဲ့နိုင်ငံတော်အဆောက်အုံကိုတိဆောက်တာပဲဖြစ်ကြောင်းဒါကြောင့်အားလုံးညှိနှိုင်းသဘောတူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပဲမြန်မာနိုင်ငံရဲ့ဖက်ဒရယ်ဆိုတာကိုသတ်မှတ်ပေးမှဖြစ်ကြောင်းရှင်းပြပါရစေ။နောက်ပြဿနာတစ်ခုကတော့27ရာစုပင်လုံညီလာခံကိုတက်ဖို့ဒိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ် NCA ကိုလက်မှတ်ထိုးဖို့လိုမလိုဆိုတဲ့ပြဿနာပါ။လက်နက်ကိုင်တိုင်းသားတွေအနေနဲ့အရင်အစိုးရချုပ်ဆိုထားတဲ့စာချုပ်အရ NCA ထိုးပြီးတဲ့အဖွဲ့တွေမှသာညီလာခံကိုဒင်းပြစ်ကြပ်ပြစ်ကိုယ်စားလှယ်အဖြစ်တက်ခွင့်ရတာပါ။ဒါကိုဒေါ်ဆန်းစုကြည်ကသဘောတူပါတယ်။သူ့အနေနဲ့အပြည့်အစုံစာချုပ်လက်မှတ်ထိုးမထားသူတွေလည်းညီလာခံကိုအားလုံးစုံစုံညီညီတက်ရောက်နိုင်ဖို့လမ်းဖွင့်ကြိုးစားပေးသွားမှာဖြစ်ပေမဲ့အဲ့ဒီကိုယ်စားလှယ်တွေဟာ NCA လက်မှတ်ထိုးထားတဲ့သူတွေနဲ့တော့ဒန်းတူရီတို့အခွင့်အရေးရမှာတော့မဟုတ်ဘူးဆိုပြီးပုံမှန်လင်းလင်းပဲပြောပြခဲ့ပါတယ်။သူကအဲ့လိုသာဒန်းတူအခွင့်အရေးပေးလိုက်ရင်ဘယ်သူမှအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ထိုးတော့မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီအတွက်လဲအားလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင် NCA စာချုပ်ပါအချက်တွေကိုပြင်ဆင်ပေးဖို့ကိုလည်းလမ်းဖွင့်ပေးထားတယ်လို့ရှင်းပြခဲ့ပါတယ်။
နောက်တစ်ခုကတော့သူဥဆောင်ကျင်းပမဲ့ငင်းငယ်ကြီးနီလာကန်ဟာအပြစ်အခက်ရစဲရေးတသက်ကိုအခြေခံမှာမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ပြောခဲ့တာပါ နိုင်ငံတကာအတွေ့အကြုံတွေအရနှစ်ဖက်စီပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့အနေအထားအောက်မှာအပြစ်ခက်ရစဲရေးကျိုးပေါက်ဖို့ဆိုတာအတော်လွယ်ကူတဲ့ကိစ္စဖြစ်တဲ့အကြောင်းအဲ့လိုအပြစ်ခက်ရစဲရေးပြပြသွားရတဲ့အဓိကအများကြီးရှိတဲ့အကြောင်းဒါကြောင့်သူ့အနေနဲ့အပြစ်ရရေးကိုအခြေမခံတဲ့ငြိမ်းချမ်းရေးညီလာခံမျိုးကိုကျင်းပခြင်းပြီးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ညီလာခံထိခိုက်မှာမျိုးကိုလည်းမလိုလားဘူးလို့ရှင်းပြပါဗျ။ဒေါ်ဆန်းစုကြည်နောက်ဆုံးပြောတာကအချိန်စရာပြဿနာပါ။ငြိမ်းချမ်းရေးညီလာခံကြီးအောင်မြင်မြင်ကျင်းပဖို့ဆိုရင်တိကျတဲ့အချိန်စရာဆိုတာမျိုးလိုအပ်တဲ့အကြောင်းအိုင်ယာလန်ပြည်ထနာအပါအဝင်နိုင်ငံတကာအတွေ့အကြုံတွေအရငြိမ်းချမ်းရေးဖော်ဆောင်ရမှာအချိန်စရာတိတိကျကျသတ်မှတ်မထားခဲ့လို့မျောသွားရတဲ့ဇလန်းတွေရှိတဲ့အကြောင်းဒါကြောင့်21ရာစုပင်လုံညီလာခံကိုအချိန်စရာသတ်မှတ်ပြီးကျင်းပဖို့အကောင့်ထည့်ဖော်ရတာဖြစ်ကြောင်းလက်နက်ကိုင်တိုင်းသားကောင်းဆောင်တွေကိုပြောပြပါရစေ
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုံဆန်းစုကြည်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေး21ရာစုပင်လုံညီလာခံကျင်းပရေးမှာလက်တွေ့ကြတဲ့အမျိုးမြင်ရှိတဲ့မူဝါဒလမ်းစဉ်ချမှတ်ထားတာတွေ့နိုင်ပါတယ်။အခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းတွေအရကိုကန့်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုစွန့်လွှတ်မှညီလာခံတက်ခွင့်ပြုနိုင်မယ်ဆိုတဲ့တပ်မတော်ရဲ့သဘောထားပြောင်းလဲလိုက်ပြီလို့ဆိုတဲ့အတွက်မကြာခင်ကျင်းပမဲ့21ရာစုပင်လုံညီလာခံမှာအားလုံးပါဝင်တက်ရောက်ရေးဆိုင်ရာအခက်အခဲကြီးတရက်ကိုတော့ကျော်လွှားလိုက်နိုင်ပြီဖြစ်ပါတယ်။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံအောင်မြင်ကျင်းပနိုင်မှာဖြစ်တယ်လို့တကယ်စစ်မှန်တဲ့ညီညာရေးရဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအောင်မြင်မြင်တည်ထောင်နိုင်ဖို့ကိစ္စတွေကတော့ပဋိပက္ခမှာပါဝင်နေတဲ့တပ်မတော်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့တိုင်းသားပြည်သူတွေနဲ့တိုင်းပြည်ပေါ်ထားတဲ့သဘောထားမှန်ကန်ဖို့နဲ့အမျိုးမြင်ရှိဖို့ပဲလိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အိန္ဒိယကဇုံတွဲတရဲဟာပေ300လောက်အမြင့်လေထဲမှာကြိုးတန်လန်ဆွဲပြီးတော့လက်ထပ်ခဲ့ကြပါတယ်။ဆာဟာရာတဲကန္တရာထဲမှာကျင်းပတဲ့ပုံမှန်မာရသွန်ထက်ပိုပြီးတော့ပြေးရတဲ့မာရသွန်ပြိုင်ပွဲတစ်ခုမှာဗြိတိန်နိုင်ငံကမျက်မမြင်အပြေးသမားတစ်ယောက်ဝင်ပြီးတော့ပြေးခဲ့ပါတယ်။ဒီလိုမျိုးထူးထူးစံစံသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့တင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံကမျက်မမြင်မာရသွန်အပြေးသမားတစ်ယောက်ဟာတော်ယုံအားကစားသမားတစ်ယောက်မလုပ်နိုင်တဲ့အလုပ်တစ်ခုကိုလုပ်ခဲ့ပါတယ်။အဲ့ဒါကတော့အာဖရိကဆာဟာရာဒဲကန္တရာထဲမှာကျင်းပတဲ့အာထရာမာရသွန်ပြိုင်ပွဲကိုကူညီမဲ့အဖော်မပါပဲဝင်ပြိုင်ခဲ့တာပါ။အာထရာမာရသွန်ဆိုတာကတော့ပုံမှန်26မိုင်မာရသွန်ပြိုင်ပွဲတွေထက်ပိုပြီးပြေးရတဲ့မာရသွန်ပွဲမျိုးပါ။ဆိုင်မွန်ဝီခရော့ဖ်ကမိုင်150ကျော်ပြေးရတဲ့ဆာဟာရာအာထရာမာရသွန်ပွဲကိုဝင်ပြေးခဲ့တာပါ။သူဟာဆယ်ကျော်သက်အရွယ်ကလေးကယောဂါတစ်ခုကြောင့်အမြင်အာရုံတဖြည်းဖြည်းချိုးတက်လာတာကနေအခုချိန်မှာတော့မျက်စိလုံးဝမမြင်တော့ပါဘူး။ဝီခရော့ဖ်ဟာအခြားမာရသွန်ပြိုင်ပွဲတွေမှာတော့ကူညီမဲ့အဖော်နဲ့ဝင်ပြိုင်မှုပါတယ်။အခုလိုကူညီမဲ့အဖော်မပါဘဲပြေးဖို့အတွက် IBM ကုမ္ပဏီကတီထွင်ထုတ်လုပ်တဲ့ smartphone application တစ်ခုရဲ့အကူအညီကိုယူခဲ့ရတာပါ။အဲ့ဒီ application ကသူပြေးနေတဲ့လမ်းကြောင်းကိုတဲမှန်မှန်ကန်အောင်လမ်းညွှန်ပေးနိုင်တယ်လို့ဘယ်ညာလွဲသွားတဲ့အခါလမ်းကြောင်းပေါ်မူတည်ပြီးအတန်အမျိုးမျိုးနဲ့အချက်ပေးပါတယ်လမ်းကြောင်းအမှန်နဲ့ပိုဝေးသွားတာနဲ့အတန်မြည်တဲ့ကြိမ်နှုံးတွေကလည်းအပြောင်းအလဲလုပ်ပြီးအချက်ပေးပါတယ်ဒါပေမဲ့မြေမျက်နှာပြင်အပြောင်းအလဲဖြစ်သွားတာမျိုးဆိုရင်တော့ DS Call လို့နာမည်ပေးထားတဲ့ application ကမသိနိုင်ပါဘူးဒီအတွက်ကြောင့် IBM နဲ့ WeCraft တို့ကတော့ဒီ application ကိုတိုးတက်အောင်ဆက်လုပ်ဖို့ရှိနေပြီးတော့မျိုးရင်းမာရသွန်ပြိုင်ပွဲတွေမှာပါအသုံးပြုနိုင်အောင်တီထွင်သွားဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
။အင်းရဲ့နေရင်ကစုံတဲ့တွေကတော့အမြင့်ပေ300လောက်လေထဲမှာတွဲလောင်းချိုးတွေနဲ့ဆိုင်ထားပြီးမင်္ဂလာပွဲကိုထူးဆန်းဆန်းကျင်းပပါတယ်။သူတို့သားအသက်33နှစ်အရွယ်ဂျေတိဂျက်ဒက်ဖ်နဲ့သူတို့သမီးအသက်26နှစ်အရွယ်ရရှမာပက်တီတို့ဟာသူတို့ရဲ့မင်္ဂလာပွဲကိုထူးခြားအောင်နဲ့မှတ်မှတ်ရရဖြစ်အောင်လှုပ်ချင်ခဲ့ကြတာပါသူတို့နှစ်ဦးဟာခြေလျင်တောင်တက်ရတာကိုဝါသနာပါတယ်လို့တောင်တက်ရင်းနဲ့ပဲတွေ့ခဲ့ကြတာပါရိုးရဝစ်စုံတွေအပြည့်အစုံဝတ်ပြီးတော့မင်္ဂလာပွဲအတွက်လိုအပ်တဲ့ပစ္စည်းတွေကိုလည်းကျိုးနဲ့ဒီခါမှချိတ်ဆွဲပြီးတော့အပေါ်ထိယူသွားခဲ့ကြပါတယ် လေထဲမှာပဲကြိုးတန်းတန်းနဲ့ဘာသာရေးဆရာကကောင်းချီးပေးခဲ့ပြီးတော့သူတို့သားနဲ့သူတို့သမီးတို့ကရိုးရာမင်္ဂလာပန်းကုန်းကိုအပြန်အလှန်ဆွတ်ပေးခဲ့ကြတာပါရိုးရာမန်တက်ဆောက်ပြီးမင်္ဂလာပွဲကိုမဆင်နွှဲနိုင်ခဲ့ပေမဲ့တခြားသောရိုးရာဓလိထုံးစံတွေကိုတော့အပြေအဝလှုပ်ဆောင်ခဲ့ကြတာပါရှင
်ပြီးခဲ့တဲ့အပတ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပီနယ်ထဲကအဝေးပြေးလမ်းမပေါ်မှာကြန့်တကောင်တောင်းကျမ်းနေတဲ့အတွက်ယင်အတော်လာတွေရပ်တန့်ပြီးပိတ်ဆို့မှုတွေဖြစ်ကုန်ပါတယ်တစ်တော်ဌာနကဝန်ထမ်းတွေနဲ့ဒေသခံတွေကဒီကြံ့ကိုသူ့နေရာသူပြန်ရောက်သွားအောင်လို့သုံးနိုင်ကြကြိုးပမ်းခဲ့ရပါတယ်။ဒေါသထွက်နေတဲ့အဲ့ဒီကြံ့ဟာလမ်းဘေးဝဲရာမှာတွေ့တဲ့မော်တော်ယာဉ်တွေတဲအိမ်တွေကိုခေါင်းနဲ့လိုက်တိုက်နေခဲ့သလိုရက်ကြည့်နေတဲ့လူတွေကိုလည်းရန်မှုခဲ့ပါတယ်။လက်ဖက်နဲ့ရေနံထွက်တဲ့အာတန်ပီနယ်နေရာတော်တော်များများမှာမိုးရသည့်အဆက်မပြတ်ရွာနေတဲ့မိုးတွေကြောင့်မြမပုတ်တရာမြင့်နဲ့မြစ်လက်တက်တွေမှာရေရေရှမ်းပြီးရေကြီးနေပါတယ်။ကဘာပေါ်မှာမျိုးတုံးမှုအန္တရာယ်ကိုရင်ဆိုင်နေရတဲ့ဂျိုးတစ်ချောင်းပဲရှိတဲ့ကြမ်းတက်တော်သုံးပုံနှစ်ပုံလောက်ဟာအာတန်ပီနယ်ကဇီရန်ကာအမျိုးသားဥယျာဉ်ထဲမှာနေထိုင်ကြတာဖြစ်ပြီးတော့အဲ့ဒီဥယျာဉ်ကရေကြီးနေတဲ့အတွက်ဥယျာဉ်ထဲကတိရစ္ဆာန်တွေဟာလမ်းမတွေနဲ့လူတွေနေထိုင်တဲ့နေရာကိုရောက်လာခဲ့ကြတာပါခင်ဗျာ
မခင်ဖြူထွေးနဲ့ကိုငိမ့်ချမ်းတို့တင်ဆက်ခဲ့တဲ့ကဘာတလွှားထူးခြားဆံများသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထက်ကတလှည့်ကြီးညာပေးပါမယ်ရှင်
ကဘာတလွှားအကြမ်းဖက်သမားတွေကိုချေမှုန့်ရဲ့အတွက်မောင်းသူမဲ့ဒုံးရင်နဲ့အုံပြူချင်းဆန်ရအမေရိကန်သမ္မတဘရက်အိုဘားမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တီးဖြတ်ပြီးအမေရိကန်အစိုးရအင်ပြော်ကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union အမေရိကန်လူမှုလွတ်လပ်ခွင့်ဆန်ရသမဂ ACLU ကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်ထုတ်ဝေလိုက်တဲ့ဆံမျက်နှာ18မျက်နှာပါမောင်းသူမဲ့ဒုံးရင်တွေအုံပြူချင်းဆန်ရသမရရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးရင်းဒုံးရင်တွေကြောင့်အရသာထိခိုက်သေးဆုံးမှုနည်းအောင်အကာအကွယ်ပေးထားတယ်လို့ဆိုပါတယ် Republican Party ရဲ့သမရလောင်း Donald Trump ကသူ့ရဲ့ပြိုင်ဘက် Democratic Party ရဲ့သမရလောင်းနိုင်ငံခြားရေးဝန်ကြီးဟာ Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်လိုက်ပါတယ်အင်ဂျင်မြေတထေးကြီး Trump က New Hampshire မှာစနေနေ့ကလူထုစည်းရုံးပွဲတစ်ခုမှာသူမဟာလုံးဝစိတ်တိကိုက်နေသူတူဖြစ်တယ်။သူမဟာစိတ်မမှန်သူတူဖြစ်တယ်လို့ပြောဆိုခဲ့တာပါ။2009ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူစဉ်ကာလလုံခြုံမှုမရှိတဲ့ပုဂ္ဂလိကအီးမေးလ်စာပါကိုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးအမျိုးသားလုံခြုံရေးဆိုင်ရာအီးမေးလ်တွေကိုသူမကင်တွယ်တာမှာရိုးဖြောင်မှုနဲ့ပတ်သက်လို့မေးမြန်းမှုကိုဖြေကြားတာမှာအတိုးချုံဖြေကြားခဲ့တာကိုဒေါ်နယ်ထရန့်ကပြည့်ရည်ပြုပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ဆိုရရဲ့ညင်းပွားပွဲနျူကလ িয়ার အစီအစဉ်ဆိုင်ရာထိတ်တန့်လျှို့ဝှက်အချက်လက်တွေကိုအမေရိကန်ပြည်ထောင်စုထံပေးအပ်ခဲ့တယ်လို့စီရင်ချက်ချမှတ်ခံခဲ့ရတဲ့နျူကလ িয়ার သိပ္ပံပညာရှင်တို့ကိုအီရန်နိုင်ငံကတည်တံစီရင်လိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ်။မနက်ပြန်မနက်ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးတနင်္ဂနွေညချမ်းမှာရှင်လန်းချမ်းမြေ့ကြပါသေးရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.